ဂျပန်အီဂရက်အာကီဟီတိုကတာအချီဆုံးကိုထိနှက်အရှိုက်အရာလွှဲပေးလိုက်ပါပြီ။တိုချိုမြို့တော်ကအင်ပီရီယယ်နန်းတော်မှာအင်ကာနီကနောက်ဆုံးမိန့်ခွန်းပြောရမှာတော့သူ့ရဲ့နန်းဆန်တဲ့နှစ်ပေါင်း30အတွင်းဂျပန်ပြည်သူတွေရဲ့ထောက်ခံမှုအပေါ်ကျေးဇူးတင်ကြောင်းပြောဆိုသွားပါတယ်။ပြည်သူတွေရဲ့အပြည့်အဝယုံကြည်အားကိုးမှုကြောင့်သူ့ရဲ့တာဝန်တွေကိုအပြည့်အဝထမ်းဆောင်နိုင်ခဲ့တာဟာဆိုရင်ကံကောင်းတာဖြစ်တယ်လို့လည်းပြောပါတယ်။အီဂရက်အာကီဟီတိုရဲ့အုပ်ချုပ်မှုကဂျပန်စံတော်ချီအင်ကာနီညတကောင်မှာကုန်ဆုံးပြီးတဲ့နောက်မှာတော့အင်ရှိဆန်မင်းသားနာရူဟီတိုကဂျပန်ဧကရစ်သစ်ဖြစ်လာခဲ့ပါပြီ။ထိနှက်အရရာကိုစွန့်မယ်ဆိုတာကို2016ခုနှစ်မှာဂျပန်ဘီယန်အာကီဟီတိုကပထမဆုံးကြီးညာခဲ့ပြီးနောက်မှာတော့သူ့ရဲ့ကျန်းမာရေးနဲ့အသက်အရွယ်ကြောင့်ဘရင်တာဝန်တွေထမ်းဆောင်မှုမတက်နိုင်ဖြစ်နေသလားဆိုတဲ့အပေါ်စိုးရိမ်ချက်တွေထွက်ပေါ်ခဲ့ပါတယ်။ဂျပန်ဧကရစ်ရဲ့အခန့်ခန္ဓာကနိုင်ငံရဲ့အဆောင်အယောင်တစ်ခုသာဖြစ်ပြီးနိုင်ငံရဲ့အာဏာချုပ်ကိုင်ထားတာတော့မရှိပါဘူးရှင်။